ကိုဗစ်ကရောဂါကူးစက်မှုတွေတိုးနေတဲ့ဂျပန်နိုင်ငံမှာမြန်မာနိုင်ငံသားတချို့လည်းရောဂါကူးစက်ခံရတဲ့အထက်ပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စစူပါ။မိစင်ကရောဂါကူးစက်ခံရသူ2000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာမြန်မာအများစုနေထိုင်တဲ့တိုကျိုမြို့တော်ကရပ်ကွက်တချို့မှာလည်းရောဂါကူးစက်မှုတွေကြုံနေရတာပါ။ရောဂါကူးစက်မှုတွေတိုးလာရတာလူများနဲ့ထိတွေ့ဆက်ဆံရတဲ့လုပ်ငန်းတွေမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတချို့ပါရောဂါကူးစက်ခံရတာလို့လေပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုံးအမှုဆောင်အဖွဲ့ဝင်ဦးတန်းဆွေက VOA ကိုပြောပါတယ
်။တူချူမြို့ပေါ်မှာကဒီကူးစက်တဲ့တုံးကအများကြီးလာတဲ့ခါကျတော့ဒီတူချူမှာရှိတဲ့လူတွေပမာရေနိုင်ငံသားတွေလည်းမဟုတ်ပါဘူး။အကုန်လုံးကူးတဲ့ဟာတွေပေါ့လေလူကြီးနေနေများလာတော့ဒီမှာပမာရေနဲ့ပါလာတာပါ။အရှင်တော်ဆိုလို့ရှိရင်တော့ဟိုဒီလိုဖြစ်တဲ့နှုတ်ထဲမှာဒီလိုဒီမှာနိုင်ငံသားတွေဟိုပါတယ်ဆိုတဲ့အတန်မကြားပါပဲအခုကြတဲ့ခါကျတော့ကျွန်တော်တို့ဒီနေထိုင်တဲ့ဒီပမာရီအများဆုံးရှိတဲ့မြို့ထဲမှာဟိုပါပေါ့လေတွေ့တဲ့ပမာရီဆိုတော့များတွေ့လာတယ်ပေါ့အတော့သူကဒီပမာဒီနေပတ်တဲ့ဆက်ဆက်နေတဲ့မစားတော့ဆိုင်ဒီဒီရောင်းတဲ့ဆိုင်တွေအဲ့ဒီမှာလည်းပမာရီကဝင်ဆက်သွားလာတယ်ရှိနေတဲ့ခါကျတော့အဲဗမာရဲမှာဖြစ်တယ်ဆိုတဲ့အတန်ကြားပြီးတော့လေမအားလုံးတော့ဒီစစ်စစ်လိုက်လို့အဲခုမှဒီလိုမျိုး positive ဖြစ်တယ်ဆိုလို့ရှိရင်တော့ဒီဂျပန်ကချမှတ်ထားတဲ့ဒီ recipient စိတ်ကတိုင်းပေါ့လေကိုကိုအေးပါပဲ quarantine နေရတယ်လူအပ်တယ်ဆိုလို့ရှိရင်ဆေးဝါးလာခေါ်တယ်ပေါ့လေဒီလိုမျိုးစနစ်တကျကုသမှုတော့ဂျပန်မှာတော့ရှိနေပါလေဟုတ်ကဲ့
ယောဂကူးစက်ခံရသူ33,000ကျော်နဲ့တည်ဆုံးသူ2000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာကံယောဂဖြစ်ပွားမှုတိုးလာတဲ့အပေါ်ထိန်းချုပ်နိုင်မှုအတွက်စားတောက်ဆိုင်လုပ်ငန်းတချို့ကိုလည်းအချိန်ကပ်တက်လိုက်ပြီးလူဆိုင်များတဲ့ဒေသတွင်ခီးစင်တွေကိုလည်းယာယီဖျက်သိမ်းလိုက်ပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားအချင်းချင်းရှားမှာတော့ကံယောဂကူးစက်မှုကိုကာဝေနိုင်မှုအတွက်လူမှုကွန်ရက်တွေကနေတဆင့်တတိပေးတာမျိုးတွေဆောင်ရွက်နေတယ်လို့ဦးတန်းဆွေကပြောပါတယ
်။ဒီနေ့ကနေစပြီးတော့ဂျပန်ဒီတူချူအေရီယာမှာရှိတဲ့ business လုပ်ငန်းတွေပေါ့ဖိုင်တွေပိုင်းကြရဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်တော့24နိုင်ပေါ့အကန့်အသတ်မရှိစိုက်တဲ့ချိန်ကြီးဖွင့်ထားကြတယ်ဖွင့်လို့ရတယ်ဆိုတော့ကြားလိုက်ပဲဒီနေ့ကနေစပြီးတော့ည7နိုင်ထိုးထီပဲဆိုင်တွေကိုဖွင့်ရတော့မယ်အဲ့နောက်ပိုင်းကိုအဲဆိုင်တွေကိုပိတ်ကြဖို့ဆိုလို့ပိတ်တယ်ခင်ဗျာဝေးဒီတူတူဒီ government ကနေပြီးပိတ်တယ်ခင်ဗျာရှိတယ်လို့သူတို့ဗမာတွေအားလုံးလုပ်နေတဲ့လုပ်ငန်းတွေမှာလည်းအကုန်လုံးဒီဥပဒေတွေကဒီစီကံတွေအကျိုးသက်ရောက်မှုရှိလာတာပေါ့လေ။ဒါကြောင့်ကျွန်တော်တို့ဗမာပြည်ကိုယ်တိုင်ကလည်းအားလုံးဒီပူပေါင်းကူညီပြီးတော့လူများရဲ့နေရာကိုမသွားဘူး။တန်နိုင်ဆုံးကိုအိမ်ပါပဲကိုယ့်အကူတည်ကြတယ်ပေါ့လေ။အဲ့လိုနေတဲ့ကိုရှင်နေကြတဲ့မှာတော့အဲတင်းတင်းမာတဲ့ information ကြားရဆိုလို့ရှိတော့ဒီဗမာပြည်စုထားတဲ့ကျွန်တော်ဒီ Facebook စာမျက်နှာနေပြီးတော့ information တွေ account တွေ sharing လုပ်ကြတဲ့အခါကျတော့အားလုံးထိန်းနေပေါ့လေ။နေကြတာများပါလေ။ဟုတ်ကဲ့။
ယောဂကူးစက်သူအများဆုံးရှိနေတဲ့တိုကျိုမြို့မှာတော့လူစုလူဝေးလျှော့ချနိုင်မှုအပြင်ထွက်သွားလာစားတောက်တာကိုငါးဦးထပ်မပိုးစေဖို့တိုက်တွန်းထားပေမယ့်နေစဉ်သွားလာရေးအတွက်အဓိကအသုံးပြုနေရတဲ့ယထားပေါ်တွေမှာတော့စီးနေလိုက်ပါသူအများအပြားရှိနေတာပါယထားပေါ်မှာမျက်နှာနဲ့နှာခေါင်းစီမတ်စတက်ဖို့ကိုကြီးညာပေးနေပြီးကဲယောဂကာလာဖြစ်ပေမယ့်လုပ်ငန်းတွေကတော့ပုံမှန်နဲ့ပတ်နေရလို့တိုကျိုမြို့မှာနေထိုင်တဲ့မြန်မာလူသားကိုတစ်လွင်အောင်ကဖီယိုလေးကိုပြောပါတယ်
အဲ့တော့ကတော့ကျွန်တော်တို့ဒီရှစ်လပိုင်းတုန်းကအရင်ပြင်နေတဲ့အချိန်အစမပြည့်တဲ့အချိန်နဲ့စာရင်တော့တော်တော်လေးတိုးတက်မှုရှိပါတယ်အလုပ်ရှားရတာလည်းညံစံနေပြီးတော့အလုပ်တွေကလည်းပုံမှန်တိုင်းပဲဒါပေမဲ့တစ်ခုတော့ရှိတာပေါ့အရင်တုန်းကလူ၁၀ယောက်လောက်တဲ့ဆိုင်ကအခုရှိမှဆိုတော့6ယောက်9ယောက်လောက်ပဲရှိတယ်ခုနှစ်လပိုင်းရှစ်လပိုင်းတုန်းကတော့အရင်ဒုက္ခရောက်တာပေါ့သူတို့စိတ်ယုံတွေကိုတရားဝင်ကိုပိတ်ချပြစ်ထားအောင်အခုနောက်ပိုင်းကျတော့စိတ်ယုံတွေကအရင်လောက်ကြီးမလဲဘူးဆိုတော့မှညမာပြည့်တဲ့စာရင်ဟိုအရင်ကြီးမကြက်ထားဘူးဒီမှာမှကျတော့လုံးဝပိတ်ဆိုပိတ်ပဲဒီမှာကျတော့သူတင့်တင့်မြတ်တဆိုတာနဲ့ဖွင့်ထားပေးတာဆိုတော့အရင်ဒုတိယလိုက်တဲ့ဆိုင်ရင်တော့ပထမလိုက်တဲ့ဆိုင်ရင်တော့အလုပ်ကိန်းကအဆင်ပြေတယ်ပြောအောင်ပါပေါ့
ပြီးခဲ့တဲ့ဧပြီလလလောက်မှာကိုဗစ်ရောဂါနဲ့ပတ်သက်လို့အစိုးရကအရေးပေါ်ကြေညာချက်ထုတ်ပြန်ခဲ့တဲ့နောက်ဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်ဝယ်ချသွားသလိုရပ်ဆိုင်းလိုက်ရတဲ့အချိန်လေးထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါတယ်အဲ့ဒီလုပ်ငန်းတွေမှာအချိန်ပိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာလူသားအများစုဟာလည်းအလုံးလမဲ့ဖြစ်ကုန်တဲ့အထိဖြစ်သွားပြီးမြန်မာပြည်ပြန်လာသူတချို့လည်းရှိခဲ့ပါတယ်ဂျပန်လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားတဲ့ကိငနန်အရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်တဲ့မြန်မာနိုင်ငံသားဦးရေဟာ3000နီးပါးရှိပေမဲ့နေရပြန်သွားသူကတော့4ပုံလုံး3ပုံလောက်ရှိပါတယ်။ဒီမှာကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။